မြန်မာဒီမိုကရေစီကောင်ဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်ဆန်းဆူချီရဲ့အကြောင်းကို The Lady ဆိုတဲ့အမည်နဲ့ရုပ်ရှင်အဖြစ်ရိုက်ကူးနေပါပြီ။ပြင်သစ်ဒါရိုက်တာ Luke Besson ကရိုက်ကူးပြီးမင်းသမီး Michelle Yeoh ကတရုတ်ဆောင်ထားပါတယ်။ဒီဇက်ကားမှာတရုတ်ဆောင်တဦးအဖြစ်ပါဝင်တဲ့ထိုင်းထေဆိုင်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူကိုမင်းထေဟာဒေါက်ဆန်းဆူချီကိုလေးစားသူဖြစ်ပေမဲ့ရုပ်ရှင်ထဲမှာတော့ဒေါက်ဆန်းဆူချီကိုတနက်နဲ့ပြစ်ဖို့အမိန့်ပေးတဲ့စစ်ဗိုလ်တဦးအဖြစ်တရုတ်ဆောင်ခဲ့ရသူပါ။ကိုမင်းထေဟာပြီးခဲ့တဲ့နှစ်ကထွက်ခဲ့တဲ့ Rambo ဇက်ကားမှလည်းတရုတ်ဆောင်ခဲ့ဘူးသူဖြစ်ပါတယ်။အခုဒေါက်ဆန်းဆူချီအကြောင်းရိုက်ကူးတဲ့ဇက်လန်နဲ့ပတ်သက်ပြီးကိုမင်းထေရဲ့အတွေ့အကြုံတွေကိုသိနိုင်အောင်ကိုကျော်အောင်လင်ကသူ့ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့အမှုပညာမှုကောင်းခင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဒေါက်ဆန်းဆူချီကြောင်ရိုက်ကူးနေတဲ့ရုပ်ရှင်ထဲမှာကိုမင်းထေတရုတ်ဆောင်ရတဲ့အခန်းကိုရှင်းပြပေးပါခင်ဗျာ
။ဒေါက်ဆန်းဆူချီရဲ့ ARV တိုင်းခီးစင်မှာဓနုဗျူမှာပြစ်မိတ်ပေးတဲ့တပ်မှုနေရာမှာကျွန်တော်တရုတ်ဆောင်ရတာ။အပြည့်စုံကဘူကြီးမြင့်ဦးဒါပေမဲ့ကပတိန်မြင့်လို့ပဲသူတို့ကပေးထားတယ်။ဒီဇာကားတစ်ခုလုံးကိုကျွန်တော်ပြန်ပြီးမှတချို့အားတွေလေ့လာကြည့်တော့တကယ်ဖြစ်ရမှန်နေနဲ့ကတော့အတိအကျကြီးတော့သူတို့မဟုတ်မလုပ်ထားဘူး။တချို့အားလေးတွေကနည်းနည်းလေးရုပ်ရှင်သဘောအရပေါ့နော်ပြိတက်ကိုစိတ်ဝင်စားအောင်လှုပ်ထားတဲ့အပိုင်းလေးတွေတော့တွေ့ရတယ
်ဒေါန်ဆန်းစုကြည်ကိုပြစ်မိတ်ပေးတယ်ဆိုတဲ့အဖြစ်အပျက်ကမြမစစ်ဘိုလ်ရဲ့ဆုံးဖြတ်ချက်နဲ့ဒေါန်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်တို့ဒီလူမှုရှိမှာပဲထိတ်တိုက်တွေ့ခဲ့ကြတဲ့အဖြစ်အပျက်ပါဒါကိုရုပ်ရှင်နေနဲ့တင်ပြတဲ့အခါမှာပြီးပြီးပြင်းပြင်းဖန်တီးနိုင်မှုတွေရှိခဲ့ပါလားခင်ဗ
ျရှိပါတယ်အမှန်အခုဒီဒါရိုက်တာကလည်းရှူတောင်းပေါင်းစုံကနေရိုက်ပြီးမှတော်တော်များများကိုယူတယ်ပြီးတော့ရိုက်ွက်တွေကလည်းတော်တော်ပြည့်ပြည့်စုံစုံဖြစ်အောင်ရိုက်တယ်ဆိုအမှန်တော့ဆန်းစုကြည်ရဲ့အနေထားပေါ့နော်မတော်ဘူးတန်တဲ့လူတွေကပြောကြတယ်ပေါ့ဦးကြည်မောင်တို့ကတော့ဒါပေမဲ့ဒေါ်ဆန်းစုကြည်ကဒီတနက်ပြောင်းနေကြရပဲဒီလုံးဝမကြောက်ဘူးဆိုတဲ့ဟာကိုပြတယ်အဲ့ဒီအချိန်မှာပဲတနက်ကင်နဲ့ဒီစစ်သားတစုနဲ့တနက်ကင်နဲ့ဒီစစ်ဘူကပဲဒေါ်ဆန်းစုကြည်နဲ့နောက်လို့ရှင်လာတဲ့ခါမှာဟိုတနက်ကင်ကြီးမှသူကရင်ကတုံလုံးချောက်ချားတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့ဟိုပေးတက်ကိုပြရတာပေါ့နော်အဲ့ဒီပုံစံမျိုးတွေကျွန်တော်သိယူဆောင်ရတယ်
ဒေါ်ဆန်းစုကြည်နေရာမှာတရုတ်ဆောင်တဲ့မင်းသမီးမစ္စတာယိုနဲ့ကိုမင်းထေတို့တွေ့ဆုံမှုတွေပြောဆိုမှုတွေအတူတရုတ်ဆောင်မှုတွေရှိတယ်ဆိုတော့ပြောပြပါဦးမစ္စတာယိုရဲ့တရုတ်ဆောင်မှုကဘလောက်ထိဒေါ်ဆန်းစုကြည်ရဲ့သဘာဝအမှန်ကိုထင်ရှားနိုင်မလဲဆိုတာ
ကျွန်တော်တို့ရုပ်ရှင်ဆိုတာကတော့အလုံးအတော့ဖန်တီးမှုတွေကြီးပဲလေဆိုတာဖန်တီးမှုတွေရောက်တဲ့အချိန်မှာသူရဲ့ဒီမျက်နှာပေါက်ကြပုံတွေနှာရန်ကြပုံတွေကဒေါ်ဆုနဲ့တူတဲ့အတွက်ကျွန်တော်ထင်တယ်သူ့ကိုရွေးရလို့ထင်တယ်သူကလည်းကျွန်တော်ထင်တယ်ဒီတရုတ်ဆောင်ဒီကာရက်တာနေရာကိုသူကလည်းတော်တော်လေးလေ့လာခဲ့ရတဲ့ပုံရှိပါတယ်တော်တော်များများဒေါ်ဆန်းစုကြည်ရဲ့တွာလာနေထိုင်မှုပုံစံနေနဲ့သူကလမ်းလျှောက်တာတွေအစတူအောင်လေ့လာထားတဲ့ပုံတွေကိုကျွန်တော်တွေ့ရတယ်ခင်ဗျ
ဒီဇလန်ဟာနိုင်ငံတကာရုပ်ရှင်လောကမှာဘလောက်ထိကြည့်ရိုက်နိုင်မယ်လို့တွက်ပါတယ်လဲခင်ဗ
ျခမန်းကြီးဒီလောက်ကဒီဇကားကဟိုတော်တော်လေးကိုလူတိုင်းကလည်းကြည့်ချင်ကြမဲ့ပုံစံမျိုးပေါ့နော်ကျွန်တော်ထင်ပါတယ်ဒီဒါရိုက်တာကသူစုတွေပါတွေရဖို့အထီတော်သူခံမှန်းတယ်လို့ကျွန်တော်အနေနဲ့မြင်တယ်သူတေချာကြိုးစားပြီးမှသူလုပ်နေတာတွေတော့တွေ့ရတယ်ဆိုတော့ကဘာကလည်းရာကိုပို့ပြီးမှအာယုံဆိုင်လာမယ်ဒေါန်ဆန်းစုကြည်ဆိုတာချော်မော်လာပါတဲ့မြမဒီမိုကရေစီရောင်းဆောင်တယောက်လောက်ပဲလူရအချမ်းမြင့်သိပြီမဲ့ဒီဇာကားကိုကြည်ချင်းအဖြစ်ဆိုရင်ဒေါန်ဆန်းစုကြည်ရဲ့တကယ်ဖြတ်တန်းသွားလာတဲ့ဘဝတွေဒီဆရာနာရှင်အောက်မှာလှုပ်ရှားတဲ့အခြေအနေတွေမြမပြည်သူလူတွေရဲ့အခြေအနေဒါတွေကိုမြင်နိုင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်ခင်ဗ
ျဟိုတလောလုံးကပဲဒီမစ္စတာယိုကဒေါန်ဆန်းစုကြည်နဲ့သွားတွေ့တယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရပါတယ်အဲ့ဒီနောက်ပိုင်းမှာကောထူးခြားတဲ့ဇလန်အပြောင်းလဲတွေရောရှိပါသေးလားခင်ဗျဘာတွေသိထားပါလဲ
ပထမပိုင်းပေါ့သူရဲ့ရိုက်ရက်တွေပြီးသွားပြီးမှသူသွားတွေ့လိုက်တယ်အဲ့သွားတွေ့ရတဲ့အချိန်မှာဒရိုက်တာကိုယ်တိုင်ပါတယ်ဒါပေမဲ့နောက်ပိုင်းပြန်ပြောင်းလဲတာတွေဘာကြီးတော့မရှိဘူးခင်ဗျဟိုပထမတွေကကျွန်တော်တို့ရိုက်ခဲ့တဲ့ဟာတွေကလည်းဒေါန်ဆန်းစုကြည်ရဲ့တမိုင်းဖြစ်စဉ်တွေအတိုင်းရိုက်ခဲ့တော့မှားမပါဘူးလေပြင်စရာလည်းမရှိဘူးသူ့အခြေချုပ်ချထားတယ်နောက်ပိုင်းပြန်လွတ်တယ်ဆိုတဲ့အချိန်မှာဟိုဇလန်းကိုဘယ်လိုအဆုံးသတ်မလဲဆိုတာကိုကျွန်တော်ကိုယ်နိုင်ကမသိဘူးဖြစ်နေတယ
်မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့အရင်တုန်းကလည်း Beyond Rangoon ဆိုတဲ့ရုပ်ရှင်တကားရှိခဲ့ပူပါတယ်ထင်သလောက်အောင်မြင်မှုမရခဲ့ပါဘူးအခုရိုက်နေတဲ့ဒေါန်ဆန်းစုကြည်ရဲ့ရုပ်ရှင်ကိုရောကွန်မန့်သေးဘယ်လိုခံမှန်းချက်ပေးကြပါလဲခင်ဗျ
ဒီဇကားကလူတွေတော်တော်များများစိတ်ဝင်စားမယ်ဝင်ငွေလည်းကောင်းမလို့မြင်တယ်ဘီရွန်းလန်ကွန်းနဲ့ကွာလာတွေကတော့ဟိုဘီရွန်းလန်ကွန်းကကျွန်တော်သိတော့ကသူက documentary ဆန်းဆန်း documentary မျိုးစားမှာပါတယ်အခုဒီဇကားကတော့ရုပ်ရှင်ပညာနဲ့သူတို့ကပြန်ပြင်ပြတာ drama ဘက်ကိုသူတို့ကဆွဲပြီးရိုက်ထားတဲ့ပုံကြီးပါတယ်ဆိုတော့ဘာပဲပြောပြော drama ဖြစ်တယ်ဆိုရင်လူတွေပေးတက်ကိုဖန်ဆားနိုင်မယ်စိတ်ဝင်စားတယ်ဒါတွေကဟိုထိရောက်မလို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
အခုဒီဇက်ကားကိုရိုက်ကူးတဲ့ပြင်သစ်ဒရိုက်တာရဲ့ရေချင်းကိုကိုမင်းထေဘလို့မြင်ပါတယ်ဒေါန်ဆန်းစုကြည်နဲ့မြန်မာနိုင်ငံရဲ့အခြေအနေကိုသူဘလောက်ထိပုံပေါ်အောင်လုပ်နိုင်မယ်လို့ထင်ပါလဲခင်ဗျ
ဒ ဒီရုပ်ရှင်ရိုက်တာပြင်သစ်ရိုက်တာကကျတော့ကင်မရာယူဆချက်တွေတော်တော်ကောင်းတယ်ကင်မရာအယူဆတွေယူထားတဲ့ဟာတွေကတခြားဒရိုက်တာတွေနဲ့မတူဘူးသူကဟိုရိုက်ကွက်တွေကဆွဲဆောင်နိုင်အောင်ရိုက်တဲ့ဟာတွေကျွန်တော်တွေ့ရတယ်ပေါ့နော်ကျွန်တော်ရိုက်တဲ့ရိုက်ကွက်ကလေးတစ်ခွက်နှစ်ခွက်မှာနေမဲ့ဒီရိုက်ကွက်ကိုရှူတော်ပေါင်းစုံကနေသူရိုက်တယ်ကျွန်တော်ကြုံခဲ့တဲ့အတွေ့အကြုံကဟိုရိုက်ခဲ့တဲ့ဟာမျိုးနဲ့မတူဘဲနဲ့တကယ်ကို quality ကိုယူတာပေါ့နော်ဒီမှာဆိုကင်မရာတွေမျက်နှာနားလာကတ်တဲ့ဟာတွေဆိုကျွန်တော်တော့နည်းနည်းကြောင်ရတယ်ပထမပိုင်းဆိုရင်ဘာလို့သူဆိုလိုချင်တယ်လည်းမသိဘူးနောက်ပိုင်းကျမှကျွန်တော်ပြန်လေ့လာကြည့်တဲ့ခါကျတော့ okay သူဘာလို့ဆိုလိုချင်တယ်သူဘာလို့တွားတယ်ဆိုတော့ကျွန်တော်အခါကျမှကျွန်တော်သိတဲ့ခါမှာပြန်ပြီးကျွန်တော်လည်းပြန်လောက်ရတာပေါ့
ဓမ္မာပြည်နဲ့ပတ်သက်တဲ့တချို့အခန်းတွေမှာထိုင်းကိုခြေဆိုင်ပြီးရိုက်တယ်ပြောပါတယ်ကိုမင်းထဲနဲ့မကဘဲနဲ့ဒီမြန်မာတရုတ်ဆောင်တွေဘလောက်ပါပါလဲခင
်ဗျမြန်မာတရုတ်ဆောင်တွေကတော်တော်ကိုများကြတယ်အမှဘူချုပ်တွေအခန်းတွေပါတယ်ဥနေဝင်းအခန်းပါတယ်နော်။ဒါဆိုဗိုလ်ချုပ်တန်းရွှေနေရာတွေဆိုအဲ့အရာတွေကပမာတွေပဲ။နော်တချို့နေရာတွေကျတော့ထိုင်းနေပေါ့နော်။စကားမပြောခမ်းမလို့တဲ့နေရာတွေ
။ Okay ဒီဆနပြပွဲတွေရိုက်တာထိုင်းမှာပဲလား။ဘယ်လိုတွေလောက်တာလဲခင်ဗျာ
။ထိုင်းမှာပဲခင်ဗျာ။ပါတဲ့လူတွေပြောပြကြအရာဆိုရိုက်ကွင်းပြင်ထဲမှာပေါ်နေဒီ Husky နဲ့ရိုက်တာပေါ့နော်။ရဟရင်နဲ့ပေါ်နေရိုက်တယ်။အမှရှိနေတဲ့ဗမာ2000လောက်ကိုသူတို့ခေါ်လိုက်တယ်ဗျာ
။ကွန်မင်းထေကမြန်မာဒီမိုကရေစီရေလှောက်ရှားသူတယောက်လို့ဆိုပေမဲ့ရုပ်ရှင်ထဲမှာတော့ဒေါန်ဆန်းစုကြည်ကိုတနက်နဲ့ပြစ်ဖို့အမိန်ပေးတဲ့စစ်ဗိုလ်တယောက်ဖြစ်နေပါလေ။ဒီလိုစန့်ကျင်မဲ့သဘာဝနှစ်ခုကြားမှာတေးဥဆောင်ရတဲ့သူတယောက်အနေနဲ့ဗာများပြောစရာရှိပါလဲခင်ဗျာ
ကျွန်တော်ကတော့အများအားပေါ့နော်ဒီစစ်တပ်ဘက်ကနေမှကျွန်တော်တေးဥဆောင်ရသူဖြစ်တယ်အဲ့ဒါတွေကဟိုဘယ်လိုပြောမလဲအပြင်မှာနဲ့တော့စန့်ကျင်ပဲပေါ့ဒါကြောင့်တေးဥဆောင်တဲ့ကာလအချိန်မှာကျတော့ကျွန်တော်ကအဲ့ဒီအချိန်မှာပဲကျွန်တော်တို့ရဲ့စိတ်ခံစားမှုကတွင်းထားတာကျွန်တော်ကစစ်ဘူဖြစ်တယ်ကျွန်တော်ရဲ့အထက်မင်းကကျွန်တော်ဟာပြစ်မယ်ဆိုရယ်ပြစ်ရမယ်ဆိုရယ်အမိန်တိုင်းကျွန်တော်ကတာဝန်ရဆောင်ရွက်တယ်ဆိုတော့ကျွန်တော်လုပ်တေးဥဆောင်ရတယ်ပေါ့နော်ဒါမဲ့ရိုက်ကွင်းပြီးလို့ပြန်ပြီးမှကြည့်တဲ့အချိန်ကျရင်ကျွန်တော်အမတန်လေးစားတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်တရားဟိုတနက်နဲ့ချိန်နေဆိုတာကဟိုကျွန်တော်ဆိုရင်ကျွန်တော်ရဲ့အနေထားရဆိုရင်ဟိုစိတ်နဲ့တောင်ကျွန်တော်တို့ကဟိုဘလုံးမလုတ်ဖို့ဆိုတာမရှိဘူးပေါ့နော်ဒီအချိန်လေးကိုလောက်ရတဲ့ခါတော့ဟိုရုပ်ရှင်ရိုက်တယ်ဆိုတာကကျွန်တော်ပြိတက်ကိုပြီအောင်ကျွန်တော်တို့ကအမှုပညာရပြင်ပြတဲ့ခါကျတော့ဟိုကိုမလုတ်ချင်တဲ့အလုပ်ကိုလည်းယူယူမိုက်မိုက်ပေါ့ဗျာယူယူမိုက်မိုက်တရုပ်ဆောင်ရတာပေါ့ဒီရုပ်ရှင်ကမှတရုပ်ဆောင်ခဲ့ခြင်းဟာအဲ့ဒီမှာဖြီးနေတဲ့လူမိုက်ကပြီးလိမ်နေရကောင်းမှဟိုမင်းသမီးမင်းသားတွေကလည်းအဓိကတက်မှာပေါ့နော်အဲ့တော့တကယ်မင်းသမီးမင်းသားတွေကိုတင်ရတဲ့အချိန်မှာဘီလိန်ရဲ့အခန်းကအရေးကြီးတယ်အဲ့ကြောင့်မို့ကျွန်တော်ကဘီလိန်အခန်းကိုပြည်ပြင်းတရုတ်ဆောင်ခဲ့တာဖြစ်တယ်အပြင်ရဆိုရင်တော့ကျွန်တော်ဒေါန်ဆန်းစုကြည်တကယ်လေးစားတယ်အဲဒီလိုမျိုးလောက်တဲ့လူလည်းအမတန်မုန်းပြီးတယ်ကျွန်တော်ကိုယ်တိုင်ကချုံချတယ်ဒါဒေါန်ဆန်းစုကြည်သိစေချင်တယ်ပေါ့ကျွန်တော်ရဲ့စိတ်ရင်းပေါ့နော
်ထိုင်းခြေဆိုင်မြန်မာဒီမိုကရေစီလှုပ်ရှားသူရုပ်ရှင်တရုတ်ဆောင်ကိုမင်းသေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်လင်းစီစဉ်တင်ဆက်တဲ့အမှုပညာမှုကောင်းကင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ James Gong ကတိုင်းကားတွေနဲ့နာမည်ကြီးခဲ့တဲ့မင်းသမီး Michelle Yeoh ကအခုတော့ Dawn Sang Suu Kyi လိုမျိုးတည်ငြိမ်တဲ့နေရာမှာတရုတ်ဆောင်ကြတာကိုကျမတို့အားလုံးစောင့်ကြည့်ကြတာပါရှင်။